အနှစ်30အကျော်အတွင်းပထမဆုံးအကြိမ်ကောက်ယူတဲ့သကောင်စီရင်အရာမြန်မာနိုင်ငံမှာလူဦးရေ 51.4% တန်းရှိတဲ့အကြောင်းလွင့်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနပြည်ထောင်စုဝန်ကြီးကဒီကနေ့ကြေညာပါတယ်အခုထုတ်ပြန်တဲ့ရှေ့ပြေးလူဦးရေစီးရင်အရာမြန်မာနိုင်ငံမှာအမျိုးသမီးဦးရေကအမျိုးသားဦးရေထက် 1.8% တန်းပိုများနေတဲ့အကြောင်းနောက်အခက်အခဲတွေကြောင့်စီးရင်မကောက်ယူနိုင်တဲ့ရခိုင်ကချင်နဲ့ကရင်ပြည်နယ်ကဒေသတချို့မှာရှိတဲ့လူဦးရေကိုလည်းမြေပုံရေတက်တဲ့အကွက်အနေအထားအရထက်တွက်ထားတာဖြစ်ကြောင်းဝန်ကြီးဦးခင်ကြီးကရှင်းလင်းပြောဆိုပါတယ်ဒေါက်ခင်ဆိုဝင်းကအပြည့်အစုံပြောပြပေးပါမယ်ရှင
်ကောင်းပါပြီရှင်ဒီနေ့2014ခုနှစ်မတ်လ29ရက်နေ့ကနေဧပြီလ10ရက်နေ့အထိမြန်မာနိုင်ငံတော်ဝန်ကောက်ယူခဲ့တဲ့ရှေ့ပြေးလူဦးရေစီးရင်ကိုလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဝန်ကြီးဦးခင်ကြီးကအခုလိုထုတ်ပြန်ကြေညာလိုက်ပါတယ်
။မြန်မာနိုင်ငံနယ်နိမိတ်တွင်းမှာဆက်ဆက်နိုင်လို့ခေါ်တဲ့2014ခုနှစ်မတ်လ29ရက်နေ့ညမှာရှိတဲ့ပုံကိုယ်တွေနိုင်ငံသားတာဝန်မှာတာဝန်ထမ်းဆောင်နေတဲ့ပုံကိုယ်တွေအဲ့ဒီပုံကိုယ်တွေပါတဲ့စီးရင်ဒီရှေ့ပြေးလူဦးရေစီးရင်လက်နဲ့ပေါင်းထားတဲ့လက်ပေါင်းစရာကိုကျွန်တော်တို့စတဲ့တဲ့ပါပြီးတင်ပြထားတာဖြစ်ပါတယ်။အဲ့ဒီစီးရင်ကြီးကကျွန်တော်တို့ရဲ့ရှေ့ပြေးလူရဲ့စီးရင်စုစုပေါင်းတိုင်းပြည်မှာပေါ့မလာ၂၉ညမှာမြန်မာနိုင်ငံနယ်နိမိတ်အတွင်းရှိတဲ့လူတွေထဲမှာ 51.4% တန်းရှိတယ်။အဲ့ဒီမှာယောက်ျားလေးက 21.8% တန်းမိန်းကလေးက 26.5% တန်းမြန်မာနိုင်ငံထဲမှာမိန်းကလေးဦးရေပိုများတယ်
။ဒေသအခြေအနေကအခက်အခဲမျိုးမျိုးကြောင့်တကောင်စီရင်ကောက်ယူနိုင်ခဲ့ခြင်းမရှိတဲ့အခြေအနေနဲ့ပတ်သက်ပြီးလဲဝင်းကြီးဦးခင်ကြီးကအခုလိုရှင်းလင်းခဲ့ပါတယ်။
တခိုင်ပြည်နယ်မှာဆိုရင်အောက်က grassroots level အောက်ခြေမှာကျွန်တော်တို့တွေ့တယ်စီယုံတယ်ဒါဒီဥစ္စာဖျားလို့တွေ့ကောက်တဲ့ကိစ္စလက်ခံပေးဖို့ကျွန်တော်ပန်ကြားတယ်တောင်းမှန်တယ်ညှိနှိုင်းတယ်အလားတူပဲအလေလက်ဆက်အရာရှိများဒုတိယဝန်ကြီးများခေါင်းဆောင်ပြီးတော့အဲ့ဒီကျွန်တော်တို့ခရိုင်သုံးခုမှာရှိတဲ့ဘာသာရေးဆိုင်ရာအကြီးအကဲတွေဒေသခံဘင်္ဂလီတိုင်းရင်းသားဘင်္ဂလီဟွာတွေနဲ့ကျွန်တော်တို့အုပ်စုတွေနဲ့ကျွန်တော်တို့ညှိပါတယ်နောက်ထက်ဆက်မှာလည်းကျွန်တော်တို့တပ်ပါတီတွေခံပြီးတော့ညှိနှိုင်းမှုတွေလုပ်ပါတယ်သို့တော်လည်းတက်နီကယ်ဒလေးကာလာရဲ့နောက်ဆုံးရက်ဖြစ်တဲ့ကျွန်တော်တို့ဂျွန်လ14ရက်နေ့ဒီအဲ့ဒီနေရာကျွန်တော်တို့ကောက်လို့မရတဲ့သဘောဖြစ်ပါတယ်အလားတူပါပဲတချင်ပြည်နယ်မှာကြံခဲ့တဲ့ကြေးရအုပ်စု25အုပ်စုအဲ့ဒီ25အုပ်စုမှာလည်းညှိနှိုင်းရေးမှာကျွန်တော်ဗကြုတ်ကွန်မော်နဲ့ကျွန်တော်ချိန်မှန်များစွာကျွန်တော်ညှိပါတယ်စာတွေပေးပါတယ်ညှိနှိုင်းအကျိုးဆောင်တွေလည်းကျွန်တော်တို့အဲစာပေးပါတယ်ပို့ပါတယ်ညှိနှိုင်းပါတယ်သို့တော်လည်းပဲကျွန်တော်တိုင်းသားအချင်းတိုင်းသားတွေဘက်ကတော့ဒီတစ်ခါတော့ပုံအောင်ဆောင်ရဖို့အနေနဲ့ခက်ခဲနေပါတယ်နောက်တစ်ချိန်တော့ပုံအောင်ဆောင်ရပြစီဆိုတဲ့ပြန်စားနဲ့ပဲကျွန်တော်တို့အဲ့ဒီဘက်နဲ့ကျွန်တော်မလုပ်လိုက်နိုင်ပါဘူ
း UNFPA ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Janet Jackson ကလည်းမြန်မာပြည်ပြင်ပြောင်းလဲရေးမှာဖွံ့ဖြိုးမှုလုပ်ငန်းတွေတိုးတက်နိုင်ဖို့လူဦးရေစီးရင်တဲ့လူနေမှုဘဝအခြေအနေစစ်တမ်းတွေကအရေးကြီးတဲ့အကြောင်းအခုလိုပြောဆိုလိုက်ပါတယ
် Paving the way for developmentThat can improve the lives of those in greatest need. Myanmar's ongoing political reforms have raised hopes.
ဒီလိုတကောင်စီရင်ကောက်ယူတာဟာအကူအညီလိုအပ်နေတဲ့လူမှုဖွံ့ဖြိုးမှုအတွက်လမ်းကြောင်းဖွင့်ပေးတဲ့သဘောဖြစ်ပါတယ်။လက်တလောဖော်ဆောင်နေတဲ့နိုင်ငံရေးပြည်ပြင်ပြောင်းလဲရေးဟာစီးပွားရေးဖွံ့ဖြိုးမှုနဲ့ငြိမ်းချမ်းရေးအတွက်မျှော်လင့်ချက်တွေလည်းဖြစ်ပါတယ်။လူတိုင်းလူတိုင်းတာယာဝါပြောရေးအတွက်ဖွံ့ဖြိုးရေးဟာခရားကြပါတယ်။ဒါကြောင့်ဖွံ့ဖြိုးမှုတွေလှုပ်ပေးနိုင်ဖို့သူတို့တွေဘယ်မှာရှိကြလဲဘလို့အသက်မွေးဝမ်းကြောင်းတွေလောက်ကြတယ်ပညာရေးကျန်းမာရေးအခြေအနေကဘလို့လဲဆိုတာကိုလေစစ်တမ်းတွေကောက်ယူဖို့လိုတယ်လို့ပြောဆိုသွားတာပါဒီကနေ့ထုတ်ပြန်တဲ့လူဦးရေစီးရင်ထဲမှာမြန်မာတန်ရုံးဝန်ထမ်းတွေကလွဲလို့ပြည်ပရောက်မြန်မာနိုင်ငံသားတွေကိုထည့်သွင်းရေတွက်ထားခြင်းမရှိသေးပါဘူးတကောင်စီရင်ကောက်ယူတုန်းကမေးမြန်းခဲ့တဲ့လူမှုစီးပွားစစ်တမ်းမေးခွန်း40ပါအချက်အလက်စုစည်းချက်တွေကိုတော့2015မေလမှာထုတ်ပြန်နိုင်မယ်လို့ခန့်မှန်းထားတဲ့အကြောင်းလဲဝန်ကြီးဦးခင်ကြီးကပြောဆိုခဲ့ပါတယ်တခြားနိုင်ငံသားခံယူထားတဲ့ပြည်ပရောက်မြန်မာလူမျိုးတွေပြည်ပြင်ပြောင်းလဲရေးမှာပူးပေါင်းပါဝင်ကြဖို့မြန်မာအစိုးရကဖိတ်ခေါ်ခဲ့တာနဲ့ပတ်သက်ပြီးအခုလက်ရှိမြန်မာပြည်သားအဖြစ်ပြန်လည်လက်ခံနေတဲ့အခြေအနေနဲ့ပတ်သက်လို့ဝန်ကြီးဦးခင်ကြီးကအခုလိုရှင်းလင်းပြောဆိုသွားပါတယ
်နိုင်ငံသားပြန်ဖြစ်ဖို့ကအပေါက်ခွင့်တစ်ပေါက်ပဲရှိတယ်အဲ့ဒါပါလဲဆိုတော့82ခုနှစ်မြန်မာနိုင်ငံသားဥပဒေပုံမှန်ရှိကကြီးမှာနိုင်ငံတော်အချုပ်ငါဆိုတဲ့အချက်ပေါ်မူတည်ပြီးတော့နိုင်ငံတော်တပ်မတော်ကြီးအဖြစ်ဒီပုံကိုယ်တွေကနိုင်ငံတော်အချုပ်ငါတို့ပြန်ပြီးလက်ခံကြစို့အမျိုးသားညီညွတ်ရေးအစီအမံကပြန်ပြီးတော့လက်ခံကြစို့ဆိုတဲ့မူရပြန်ပြီးတော့ခေါ်တဲ့လက်ခံတဲ့လူဦးသားတွေကျွန်တော်တို့ဒီမှာပြန်စဉ်းစားလို့ရပါတယ်အဲ့တော့နိုင်ငံညာရေးဝန်ကြီးဌာနကအဲ့လိုပုံကိုယ်မျိုးကိုနိုင်ငံသားခံဝင်ဖြစ်ဆိုတဲ့ဥပဒေရကိုနိုင်ငံသားဆွတ်တဲ့ကိစ္စတွေဒီကိုပြန်ဖို့တဲ့ကိစ္စတွေတို့ကတောင်းပြီးလုပ်ပါတယ်ဒီရဲဝန်ကြီးဌာနတော့ပြန်လာတဲ့ပုံကိုယ်တွေမှာဒီမှာရာဇဝတ်ကြောင်းရရည်ရွယ်ဖို့လိုသလားကျလူဒီတာတတ်သွားတယ်စသဖြင့်เนาะအချို့ criminal case ရှိတဲ့လူကလွဲလို့ပေါ့ရှိတော့ရှိချင်လို့ပေါ့ အဲ့လူကိုစစ်ပြီးတော့ကျွန်တော်တို့ကခုနပြောတဲ့ပုံမှန်ရှေ့ရနိုင်ငံတော်ကမ္ဘာကြီးကလက်ခံပြီဆိုရင်ကိုနိုင်ငံသားကိုစွန့်ဒီနိုင်ငံသားပြန်လျှောက်ဒီနိုင်ငံသားမှာဒီနိုင်ငံမှာချမှတ်တဲ့ဒီစစ်ဥပဒေလိုက်နာမယ်ဆိုတဲ့အကြောင်းကိုကျန်းသက်စာကျေဆိုပြီးနိုင်ငံသားပြန်ပြန်ပေးပါတယ်အဲ့တော့တရားဝင်လျှောက်တာ168ယောက်ရှိပါတယ်တမန်တော်ကြီးရှာပေးပြတာ68ယောက်ရှိပါတယ်ကျန်တဲ့လူတွေက40ဖြစ်ပါတယ်
အခုမြန်မာနိုင်ငံမှာကောက်ယူခဲ့တဲ့နှီးစနစ်တွေလှုပ်ထုံးလုပ်နည်းတွေပညာပေးအစီအစဉ်တွေစေတနာဝန်ထမ်းတွေတာဝန်ရှိသူတွေရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့နိုင်ငံတကာကျွမ်းကျင်အကဲခတ်တွေကနိုင်ငံတကာစံနှုန်းတွေနဲ့အညီလေ့လာဆန်းစစ်ခဲ့ကြတယ်လို့ UNFPA ရဲ့ဒီကနေ့ကြေညာချက်မှာလည်းဖော်ပြထားပါတယ်။2014ခုနှစ်သကောင်စီရင်ကောက်ယူရေးအတွက်မြန်မာအစိုးရကအမေရိကန်ဒေါ်လာ15သန်းနဲ့ညီမျှတဲ့မြန်မာကျပ်ငွေကိုသုံးစွဲခဲ့ပြီး UNFPA ရဲ့ကြီးကြပ်မှုနဲ့နိုင်ငံတကာအလှူရှင်တွေရဲ့ရန်ပုံငွေတွေနဲ့လည်းပံ့ပိုးပေးခဲ့တယ်လို့သိရပါတယ်။ရှေ့ပြေးလူဦးရေစီးရင်အရလူဦးရေအများဆုံးဟာရန်ကုန်တိုင်းဖြစ်ပြီးတော့ဒုတိယလူဦးရေအများဆုံးကအေရဝတီတိုင်းတတိယလူဦးရေအများဆုံးကတော့မန္တလေးတိုင်းဖြစ်ပြီးလူဦးရေအနည်းဆုံးကတော့ကယားပြည်နယ်ဖြစ်တယ်လို့သံကောင်းစီးရင်မှာဖော်ပြထားပါတယ်ရှင်။